ဘာသာရေးကိုပုခတ်ဆိုကားမှုနဲ့ပါကစ္စတန်နိုင်ငံမှာတည်တံ့ချမှတ်ခံခဲ့ရတဲ့ခရီးယံအမျိုးသမီးတဦးကိုပါကစ္စတန်တရားရုံးကအခုသတင်းပတ်အစောပိုင်းကတရက်တည်းလွှတ်ပေးလိုက်တဲ့ကိစ္စကိုရွှေ့ဆိုင်းလိုက်ပါတယ်။အာရှဘီဘီကိုပုတ်ထိုးနေကအပြင်းမရှိကြောင်းဆုံးဖြတ်ပြီးတရက်တည်းလွှတ်ပေးလိုက်တဲ့အတွက်ပါကစ္စတန်နိုင်ငံတော်ဆန္ဒပြတာတွေဖြစ်ပွားခဲ့ပါတယ်။ဒီကနေ့တောက်ကြနေဝုတ်ပြုတ်ပြီးတဲ့နောက်မှာလည်းနိုင်ငံတော်နောက်ထပ်ဆန္ဒပြသွားကြမှာဖြစ်ပါတယ်။ပါကစ္စတန်စစ်တပ်ကတော့ဆန္ဒပြတဲ့သူတွေပေါ်စိတ်ရှည်တိခတ်နိုင်မှုဟာအဆုံးစွန်နေရောက်နေပြီလို့သတိပေးထားပါတယ်။ကျွန်တော်တို့ဝေဖန်ပြောဆိုတာတွေနဲ့ပတ်သက်ပြီးကျွန်တော်တို့သီးခံနေပါတယ်။ဒါပေမဲ့ဥပဒေတွေဖွဲ့စည်းပုံဥပဒေတွေနဲ့အညီကျွန်တော်တို့အနေနဲ့အရေးယူလာနိုင်ပြီးကျွန်တော်တို့ကိုအဲ့ဒီလိုအရေးယူတာတွေလောက်လာအောင်တော့အတင်းမလုပ်ဖို့လိုတယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရအရှစ်ဂါဖောကပြောပါတယ်။နေစာအလုပ်သမားအာရှာဘီဘီဟာသူနဲ့သူလှုပ်လှုပ်တဲ့အမျိုးသမီးတွေနဲ့အခြေအတင်ပဋိပက္ခတွေဖျားကအဖမ်းခံခဲ့ရတာပါ။ဘီဘီကသူနဲ့သူလှုပ်လှုပ်နေတဲ့အမျိုးသမီးတွေအတွက်ရေခတ်ပေးလာတာကိုအဲ့ဒီအမျိုးသမီးတွေကဘီဘီဟာခရီးရန်ဖြစ်တာကြောင့်သူယူလာပေးတဲ့ရေကိုတောက်ဖို့ညှဉ်းဆန်းခဲ့ရကနေအခြေအတင်စကားများခဲ့ကြတယ်လို့တရားရုံးမှာသူကထွက်ဆိုခဲ့ပါတယ်။အဲ့ဒီနောက်ရဲ့အနေငယ်အကြမ်းမှာကွရီမိုဟာမက်ဆလမ်ဆိုသူအမျိုးသားကဘီဘီဟာတခြားအမျိုးသမီးတွေရှေ့မှာတမန်တော်မိုဟာမက်ကိုစော်ကားတဲ့အတုံးလုံးတွေတုံးခဲ့တယ်ဆိုပြီးရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်။2010မှာမူလတရားရုံးကသူမကိုတည်တံ့ချမှတ်ခဲ့ပြီးအယူခံတလျှောက်မှာလည်းသူမကိုအကျဉ်းချတာတာဖြစ်ပါတယ်။သူမကိုလွတ်ပေးဖို့ကိစ္စရွှေ့ဆိုင်လိုက်ပေမဲ့လည်းစီးရင်သားတွေလူနေစုတွေနဲ့အောက်ခြေလူရန်စားတွေအနေနဲ့ဒီနိုင်ငံမှာတရားမျှတမှုကိုရနိုင်တယ်ဆိုတာတိဆုံးမျက်ချက်ကပြသခဲ့တယ်လို့အာရှာဘီဘီရဲ့ရှင်းလင်းကပြောပါတယ်။